အမေရိကန်နဲ့အာဆီယံရဲ့ပထမဆုံးအကြိမ်ပင်လယ်ရေကြောင်းဆိုင်ရာလေ့ကျင့်မှုမှာမြန်မာရေတပ်လည်းပါဝင်မှာဖြစ်ပြီးမြန်မာရေတပ်ကကြံစစ်သားစီရင်ရင်နဲ့ရေတပ်တပ်ဖွဲ့ဝင်တွေမြန်မာနိုင်ငံနဲ့ထွက်သွားပြီလို့သိရပါတယ်။ပြီးခဲ့တဲ့နှစ်ကတရုတ်နဲ့စီရင်လေ့ကျင့်မှုလုပ်ခဲ့တဲ့အာဆီယံကဒီနှစ်မှာအမေရိကန်နဲ့လေ့ကျင့်မှုထွက်ပေါ်လာတာဟာဆိုရင်တရုတ်နဲ့ကုန်သွယ်ရေးကိုအားထားတဲ့အာဆီယံဒေသအနေနဲ့လုံခြုံရေးပိုင်းဆိုင်ရာမှာတော့အမေရိကန်နဲ့ပိုပြီးနှိစက်တဲ့သဘောလို့လည်းသုံးသပ်သူတွေကယူဆကြပါတယ်။မတ်တေဂီထိုက်တင်ပြပေးပါပါဗျာ။
ရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့အမေရိကန်ကြားပထမဆုံးအချိန်အဖြစ်ပင်လယ်ရေကြောင်းဆိုင်ရာလေ့ကျင့်ခန်းမှာမြန်မာရေတပ်လည်းပါဝင်မှာပါ။ထိုင်းပင်လယ်ကွေ့မှာစက်တင်ဘာလ2ရက်နေ့ကနေ6ရက်နေ့အထိကျင်းပမဲ့စစ်ရေးလေ့ကျင့်မှုမှာပါဝင်ဖို့မြန်မာရေတပ်ကဒုတိယဗိုလ်မှူးကြီးခွန်အောင်ကျော်ဦးဆောင်တဲ့တပ်ဖွဲ့ကကျန်းစစ်သားစစ်ရေးရင်နဲ့ရန်ကုန်မြို့ကနေဩဂုတ်လ26ရက်နေ့ကထွက်ခွာသွားပြီဖြစ်ပါတယ်။အမေရိကန်ရေတပ်ကဦးဆောင်မဲ့အာဆီယံအမေရိကန်စစ်ရေးလေ့ကျင့်မှုနဲ့ပတ်သက်ပြီးအမေရိကန်ကာကွယ်ရေးဌာနလက်အောက်မှာရှိတဲ့ဟာဝိုင်ရီအခြေစိုက် Asia Pacific Center for Security Studies ဌာနမှာ28နှစ်တာတာဝန်ထမ်းဆောင်ခဲ့သူမြန်မာနယ်ပွားအငိမ့်စာဒုတိယဗိုလ်မှူးကြီးပမောက္ခဒေါက်တာမိမိဝင်းဘတ်ကအခုလိုပြောပါတယ
် The ASEAN US Maritime Exercise ကဒီအခုကြုံတွေ့ရတဲ့အန်ဒီရီကိုအတူတကွပြန်ပြီးတော့တိတိယောက်ယောက်တုံ့ပြန်နိုင်ဖို့အတွက်သူတို့ဒီဥစ္စာ exercise တွေတခုလုပ်နေကြတာပါရှင်။အာဆီယံထဲနိုင်ငံလုံးပါဝင်ပါတယ်။မြန်မာနိုင်ငံကလည်းအာဆီယံနိုင်ငံတစ်နိုင်ငံဖြစ်တဲ့အတွက်ကြောင့်မလို့ဒီ exercise မှာသူတို့ပါဝင်ပါမယ်လို့ကျွန်မကြားရပါတယ်။အခုလည်းဒီနေ့မနေ့ပဲသူတို့ကျန်စစ်သားဆိုတဲ့စစ်တင်ပေါ်ဒီနေ့မနေ့ထွက်သွားတယ်လို့ကြားရပါတယ်။အဓိကကပေါ့နော်ပြင်လဲပြင်မှာ crisis ဖြစ်တဲ့အခါကျလို့ရှင်အဆက်အသွယ်ပြုတ်လုပြီးတော့တို့ဒီတုံ့ပြန်နိုင်ဖို့အတွက်ကိုတို့လုပ်တဲ့ဒီ exercise လုပ်တဲ့အခမ်းအနားပါနောက်တစ်ခါနိုင်ငံတကာပြင်လဲရေးပြင်ပိုင်ဆိုင်မှုဥပဒေနဲ့ပတ်သက်ပြီးတော့ဒီဥစ္စာကိုဘယ်လိုအသုံးချပြီးတော့ဘယ်လိုလိုက်နာလဲဆိုပြီးတော့အဲ့ဒီဥစ္စာလဲတခုလဲပါပါတယ်အကယ်၍မောင်ခိုကုံကူတင်မော်ဒစီတွေ့လို့ရှိလို့ရှင်သူတို့အဲ့ဒီဥစ္စာဘယ်လိုပူပေါင်းပြီးတော့ပေါ့နော်ဒီဥစ္စာကိုဘယ်လိုဖတ်မလဲပေါ့နော်အဲ့ဒါမျိုးတခုနောက်ငါးခိုဖတ်နေတဲ့တင်မော်တွေကိုဘယ်လိုမျိုးအတူတကွဆက်သွဲပြီးတော့ဖတ်မလဲဆိုတာအဲ့ဒါသူတို့အဲ့ဒီဥစ္စာကို exercise လုပ်မယ်နောက်တစ်ခုကပင်လယ်ဓားမြဖြစ်တိုက်နေတဲ့ဥစ္စာတွေကိုဘယ်လိုအတူတကွဖမ်းလဲပေါ့နော်တုံ့ပြန်မလဲဆိုတာအဲ့ဒါမျိုးတွေသူတို့ထိုက်တင်လဲခွေမှာသူတို့ဒီ exercise လုပ်ပါပ
ါရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့တရုတ်နိုင်ငံတို့ပြီးခဲ့တဲ့နှစ်ကပူရဲစစ်ရေးလေ့ကျင့်မှုအပြီးအခုအခါအမေရိကန်ပြည်ထောင်စုနဲ့ရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံကြားပထမဆုံးအကြိမ်စစ်ရေးလေ့ကျင့်မှုထွက်ပေါ်လာတာဟာဆိုရင်ရှေ့တောင်အာရှဒေသအပေါ်ကမ္ဘာအင်အားကြီးတရုတ်နဲ့အမေရိကန်တို့ပိုပြီးဩဇာတက်ရောက်လို့မှုပြင်းပြလာတာကိုပြသနေတာလို့သုံးသပ်သူတွေကပြောပါတယ်။လူရေတန်း630ရှိတဲ့ရှစ်တောင်အာရှနိုင်ငံတွေကတော့အမေရိကန်နဲ့တရုတ်နှစ်နိုင်ငံစလုံးနဲ့ဆက်ဆံရေးရှိပါတယ်။အထူးသဖြင့်တော့တရုတ်နဲ့စီးပွားဆက်ဆံမှုပိုရှိပြီးအဖွဲ့ဝင်နိုင်ငံတချို့နဲ့ရေပြင်ပိုင်းနဲ့အငင်းပွားမှုတွေကြောင့်တရုတ်ရဲ့ဖိအားရှိလာတာနဲ့အတူပဲအမေရိကန်ကိုလုံခြုံရေးအရာပိုပြီးအားထားလာပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်ပိုင်းနဲ့တချို့ကိုအာဆီယံအဖွဲ့ဝင်နေဖြစ်တဲ့မလေးရှားဖိလစ်ပိုင်ဗီယက်နမ်ဘရူနိုင်းနိုင်ငံတို့နဲ့တရုတ်ကြားအငင်းပွားနေတာပါစင်ကာပူနိုင်ငံတကာလေ့လာရေးဆိုင်ရာ S Rajaratnam ကျောင်းကတွက်ဖက်ပါမောက်ခအလန်ချောင်ကအခုလိုပြောပါတယ်
I think it's just diplomatic smoke signal you should not be
ဒါကတန်တမန်ရေးရဆောင်ရွက်တဲ့အရေးလက္ခဏာသာဖြစ်ပြီးတိတိမပေါ်ပါဘူးဒီလိုတန်ခင်းတမန်ခင်းအရာဆောင်ရွက်မှုလေးကိုတော့တရုတ်ဘက်ကတော့သိပြီးအလေးထားပါလိမ့်မယ်။ဒါကြောင့်တရုတ်အနေနဲ့ကတော့အာဆီယံကိုမဟာမိတ်အဖြစ်မသိမ်းသွင်းနိုင်ပေဘူးဆိုတဲ့အချက်ပေါ်သိပြီးအလေးနဲ့ထားလိမ့်မယ်လို့ကျွန်တော်ထင်ပါတယ်
။ထိုင်းနိုင်ငံချွန်ပူရီခရိုင်ကရေဒတ်အခြေစိုက်စခန်းတစ်ခုမှလုပ်မဲ့အာဆီယံအမေရိကန်စစ်ရေးလေ့ကျင့်မှုမှာတော့အနည်းဆုံးစစ်သင်္ဘော၈ဆင်းနဲ့စစ်လေယာဉ်တွေလည်းပါမယ်လို့သတင်းတွေမှဖော်ပြကြပါတယ်။ဒီစီရေးလေ့ကျင့်မှုကဗီယက်နမ်နိုင်ငံတောင်ဘက်အစွန်ဆုံးကကမိုးပြည်နယ်ထိရောက်မယ်လို့လည်းပြောပါတယ်။စီရေးလေ့ကျင့်မှုကိုအမေရိကန်ရေတပ်တပ်မဟာခုနှစ်ကဥဆောင်မှာဖြစ်တယ်လို့လည်းဒေတာတွင်သတင်းတွေမှာဖော်ပြကြပါတယ်။တဘာဝဗီယက်နမ်တရဲ့တုံ့ပြန်ကယ်ဆယ်ရေးလိုမျိုးသိပ်ပြီးမပြင်းထန်လာတဲ့လေ့ကျင့်မှုမျိုးတွေကိုပဲဆောင်ရွက်ဖွယ်ရှိတယ်လို့စင်ကာပူနိုင်ငံတက္ကနိုလော်ဂျီကယ်တက်ကသူကရေချောင်းလုံခြုံရေးဆိုင်ရာသုတေသနပညာရှင် ကောလင်ခော့ကပြောပါတယ်ဖိလစ်ပိုင်ကအမေရိကန်ရေတပ်နဲ့နှစ်ဆစ်စီးရေးလေ့ကျင့်မှုတွေပိုလုပ်လာပြီးပြီးခဲ့တဲ့မတ်လတုန်းကလည်းအမေရိကန်လေယာဉ်တင်သင်းဘော့ကဗီယက်နမ်ကိုတွားရောက်ခဲ့တာတွေကတရုတ်ကိုစိတ်ပြက်စေပါတယ်နောက်လာတဲ့မှာအမေရိကန်ပြည်ထောင်စုနဲ့အာဆီယံကြားစီးရေးလေ့ကျင့်မှုဟာဆိုရင်လေပြီးခဲ့တဲ့နှစ်ကတရုတ်နဲ့စီးရေးလေ့ကျင့်မှုကရေရှည်ပိုင်းဖြတ်ချက်မဟုတ်ဘူးဆိုတာကိုစောင်းပါရိတ်ချေပြသလိုက်တာလို့လဲကျွမ်းကျင်သူတွေကသုံးသပ်ကြပါတယ်တရုတ်ရဲ့စီးရေးခေတ်ကာလရန်ပတ်ဟောင်းနဲ့ခေတ်သစ်မှာစီးပွားရေးပြိုင်ဘက်အမေရိကန်အနေနဲ့ကတော့သမ္မတဒေါ်နယ်ထရန့်လက်ထက်2019ခုနှစ်အတွင်းတောင်တရုတ်ပင်လယ်ပြင်အတွင်းသင်္ဘောခုံပေါင်းမှုအရေအတွက်ကိုစပြီးတိုးမြှင့်ခဲ့ပါတယ်မလေးရှားဗီယက်နမ်တို့နဲ့ပိုင်ဆိုင်မှုအငင်းပွားနေတဲ့ပင်လယ်ပြင်အတွင်းတရုတ်ဘက်ကရေနံရှာပွေရေးရေရင်ဆစ်လွတ်ခဲ့တာဟာနိုင်တဲ့စီနင်းပြုကျင့်မှုဖြစ်လေအမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘော်တန်ကပြီးခဲ့တဲ့သတင်းပတ်မှာပဲဆွတ်ဆွဲခဲ့ပါတယ်